နာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကျင်းဆိုင်နေရတဲ့အန္တရာယ်ကြီးတဲ့မြေရုံဘုံကံကလည်းကာကွယ်ဖို့အတွက်ကြိုတင်ပြင်ဆင်တဲ့နာရင်းနဲ့တကယ်ထိတွေ့ခြင်းနဲ့ဘာလုပ်တဲ့နဲ့ဆိုတာကိုဒီကပတ်မှာပြောပြပေးပါမယ်။မြေရုံဘုံ CS ကို Chlorobenzol Melanonitrile Poison အတွက်အဆိပ်ဖြေစေမရှိသေးပါဘူး။ဒီဓာတ်ပစ္စည်းနဲ့ထိပြီးဆိုရင်တော့အသားရည်လောင်ကျွမ်းတာမျက်လုံးတွေကရင်တွေလေချောင်းတွေဆက်ပြီးချောင်းဆိုးတာအသက်ရှူကျက်တာရုပ်ရည်စိတ်ကစင်ကြာဖြစ်သွားတာမျိုးတွေနဲ့ကြုံရနိုင်ပါတယ်။အများပြားထိမိသွားတယ်ဆိုရင်တော့အော့အန်စေနိုင်ပါတယ်။အဓိကရုံးနေနေမှာသုံးခွင့်ပေးထားတဲ့ဒီ CS အဆိပ်မထိအောင်အတက်နိုင်ဆုံးကြိုးစားဖို့လိုအပ်တယ်လို့ဒီဆန်ရောကာဗွန်ဓာတ်ပစ္စည်းရဲ့သဘောတဘာဝကိုနားလည်ဖို့လည်းလိုပါတယ်။ဒီလိုနားလည်ထားရင်ရှောင်းနိုင်တိမ့်နိုင်တယ်လို့ American စစ်တပ်သဘာဝဝန်ကျင်ကျန်းမာရေးဆိုင်ရာအကြီးအကဲသူဖြစ်တဲ့ဦးသူရအောင်ကပြောပါလေ
။ဒီကမီကယ်ကခုနကျွန်တော်ပြောလို့ချင်းကြီးကအရန်ရှည်တော့ तू ကလေးတူးတယ်အရန်ကြီးလေးတယ်လေးတယ်ဆိုတော့ तू အပေါ်မြင့်မြင့်ကို तू မသွားနိုင်ဘူး။ तू ကအငွေ့အပေါ်တက်ဖို့ chance ကနည်းတယ်အောက်ကိုပဲသွားမယ်။ပြောချင်တာ तू ကိုအောက်မှာထားပြီးကိုကမြင့်မြင့်နေဖို့လို့အဲ source ကိုမျက်နှာပုံပါညာရှိတဲ့လူကသွားပြီးတော့တွန်းထုတ်မယ်ဆိုရင်လေအဲ့ဒီအလုံးကိုညီနိုင်ရအောင်လုပ်ပါမယ်ဒါမှသူ့ရဲ့ဒီရှိသမျှ guest တွေအကုန်လုံးကနိုင်တဲ့နေရာကိုပဲကြာသွားမယ်ပေါ့နော်အဲ့အဲ့လိုမျိုးလေးတွေအာတန်းနိုင်တော့ပြန်ပေးခြင်းပါတယ်နောက်သူကလေးတိုက်တဲ့ရှိကိုပြေးပါအောင်ဆိုသူအငွေ့ရကိုရှိလေးအားနဲ့လိုက်လာမှကြောက်လို့ဒါောက်လဲဟောင်ကောင်ကနီးတစ်ခုကပါတွေ့လိုက်လေဆိုတော့သူတို့နိုင်ငံတွေကတော့ပစ္စည်းတွေပေါ်တော့တိရွတ်တွေကိုမှုတ်ထုတ်တဲ့စက်ကလေးကိုတဲသွားကြတယ်အဲ့ဒီအငွေလာရင်သူကဟိုဘက်ကိုပြန်မှုတ်ထုတ်လိုက်တယ်ကိုရှိမလားအဲ့တော့ဒီအငွေကဟိုဘက်ရောက်သွားတာပေါ့နော်နောက်ဟောင်ကောင်မှာပဲနောက်တနည်းပမာပြီးက generation z ကလေးတွေလည်းလုံနေတာတွေ့တာတော့သူတို့ကတော့အဲ့ခုံးနဲ့အုပ်လိုက်တယ်မြန်မြန်အဲ့လိုမအကြီးပြန်မြန်လောင်းလိုက်တယ်ပေါ့ခဏပြောတဲ့ဟာတမန်တလင်းပေါ်မှာပဲလမ်းပေါ်မှာပဲရည်နဲ့သူကသူ activate ဖြစ်ပါစေလေ it doesn't matter လူသူ့ရဲ့ခံလူ skin ကိုမရောက်အောင်ပြီးတာပဲဆိုတော့အဲ့ဒီနီးတွေနဲ့အုပ်နေတာတွေကမနစ်ကမှဟောင်ကောင်ကတွေ့တဲ့ဟာလေးပေါ့နော်အဲ့ဒါကိုအခုဗမာ generation z ကလေးတွေအကျူကျူပြီးတော့သိနေပြီသူတို့ကျူပြီးတော့အဲ့ဒီနည်းနဲ့လုပ်နေဒါပေမဲ့အန္တရာယ်ရမ်းများတယ်တကယ်လို့သူကဟိုပြစ်လိုက်တဲ့ဘူးမှာပုတ်လေးလေးခုထိတ်မှရှိတယ်ကြကြရင်သူကဖုံးဆိုတန်းပေါက်တာဟုတ်ပေါက်တော့ကိုကအချိန်ကြီးအုပ်နိုင်ရင်ကောင်းရင်မအုပ်နိုင်ရင်သူကပူလာပြီးအောက်ကတန်အားပါတွားကင်တာတွေလက်ကိုပူနိုင်တာတို့အဲ့လိုမျိုးရှိတာပေါ့နော်ဟိုတက်နစ်ရက်ကက်ကအပေါ်ကြည့်လာတော့အောက်ကလာတော့ရိုက်ရခက်တာဒါမျိုးလေးတွေရှိတာပေါ့နော်သူမသွားခင်မှာလည်းအငွေ့ရကိုယ်နှာခေါင်းထဲဝင်လာတာတွေပါလေရှိတာ哦အခုပမိုင်းမှာဝစ်စားသွားတာလေအဲ့ဒါကြီးကာကွယ်ဖို့တော့လုပ်ထားတဲ့ပုံပ
ါမျက်ရည်ကိုဖုံးနဲ့ပစ်လာရင်ဘယ်လိုခုကကာကွယ်တာအကောင်ဆုံးလဲသူရဲ့အန်တန်မရှိအောင်လေအဲ့ဒါလေးပြောပြပေးပ
ါဟုတ်ကဲ့ဟိုပထမဆုံးကတော့ preparation ပေါ့နော်မသွားခင်မှာလုံးဝလုံးဝမျက်ကပ်မှန်တွေမတက်ပါနဲ့မျက်ကပ်မှန်ကအထဲထဲရောက်သွားပြန်ထုတ်ရတာပါညာခက်တဲ့အပြင်တို့ချို့တွေဆိုရင်မျက်လုံးကိုလောင်သွားပြီး blind ဖြစ်တာမျိုးလိုပါလို့ဖြစ်တယ်အဲ့တော့မျက်ကပ်မှန်ရှိသောလူများရှေ့ကိုထွက်မယ်ဆိုရင်ဒါမျက်မှန်အရင်တက်အောင်ပေါ့နော်မျက်မှန်တက်အောင်နောက်ကာကောပေါ့ရေကူးရုံးမှတက်တဲ့ကာကောမျိုးလည်းတက်လို့ရပါတယ်အခုချိန်ကကိုဗစ်ဖြစ်နေတော့ဒီလိုမျိုး death mask တွေလည်းရှိကြတယ် death mask တွေကစားပြီးတော့ကာကောတွေနဲ့ဆိုရင်အနည်းဆုံးနှူးညံ့တဲ့အသားရည်တွေကိုမဝင်သွားဘူးပေါ့အနည်းဆုံ
း။
နောက်အင်းကြီးလက်ရှိကတော့အမြဲဝယ်ရမယ်။သူက preparation အနေနဲ့။ဘာလို့လဲ။ထိသမျှကို तू ကပူမှာဖြစ်တယ်။နောက်ဒီကြောပုတ်ဤသေးတွေပါလေ။ယူသွားပြီဆိုရင်လည်းအင်းကြီးအပူတွေပါလေထည့်သွားပေါ့
။တကယ်လို့ဒီမျက်ရည်ပုံကဒီအငွေ့တွေပေါ့နော်။ဒီအမှုံတွေကကိုနဲ့ထိသွားပြီဆိုလို့ရှိရင်ဘာလုပ်ရမလဲ
။ဟုတ်ကဲ့။ခုန preparation နဲ့ဘလို့ယူဖို့နဲ့ဘလို့ကာကွယ်ဖို့ပြောပြီးတော့အခုထိသွားပြီဆိုရင်ကိုကတော့ကာကွယ်ထားတဲ့အတွက်ဟိုမျက်လုံးတို့ပါဇက်အထဲတွေတို့မဝင်ဘူးပဲဆိုပါဆိုဒါပေမဲ့ဒီလယ်ပင်တို့ဒီလွတ်နေတဲ့လက်နေရာတွေကအရန်ပူလာပြီတခုခုပြက်လာပြီဆိုရင်တော့ခုနပြောခဲ့တဲ့အတိုင်းအင်းကြီးအပိုလဲအိတ်ထဲမှာပါမယ်အိတ်ထဲမှာရှိနေတဲ့အတွက်အင်းကြီးရှိတဲ့အင်းကြီးကလည်းအိတ်ဟိုမထိထားဘူးပေါ့နော်ခုနဟာနဲ့အသားနဲ့အင်းကြီးအပြင်မှာရှိတဲ့အမှုန်နဲ့ထပ်ထပ်ပြီးတော့ဆူဆွတ်ပြီးမလောင်အောင်တိတ်အင်းကြီးကိုလွတ်ပစ်ခဲ့တာတို့ကတော့လောက်ရမှာပေါ့နော်နံပါတ်၁ကနောက်ရေဆေးပြီဆိုရင်မျက်မှန်တို့အင်းကြီးလိုတော့နော်ဆက်ပြာနဲ့မြင်မြင်စေးလိုက်လို့ရတာပေါ့ဒီမျက်လုံးကြတော့ဆက်ပြာနဲ့စေးလို့မရတော့ရေကိုပဲလုတ်ခိုင်းတော့တော့မပုတ်ခိုင်းဘူးရေကိုလိုလိုလေးခေါင်းတစ်ဖက်စောင်းပြီးတော့ရေကိုလည်းသူကတည်းကညှစ်เสียပါတဲ့ဟာလေးမျိုးပါရင်ကောင်းတာပေါ့ရေများများမကုန်ပေါ့အဖုံးကြီးဖွင့်လိုက်ရင်တော့ရေအများကြီးကုန်သွားတာပေါ့ညှစ်เสียနှုတ်ပြီးတော့ဒီမျက်လုံးအထဲထဲမှာမတော်လဆ မျက်လုံးပတ်ဝန်းကျင်မှာရှိနိုင်တဲ့ဟာမျိုးတွေမျက်လုံးပိတ်ပြီးပဲဖြစ်ဖြစ်ဒီလိုလောင်းချရမှာပေါ့မပုတ်ဘဲနဲ့ရေအားနဲ့ပဲဟိုဒီဘက်မျက်လုံးကိုဒီဘက်ပါသွားဟိုဘက်မျက်လုံးကိုဟိုဘက်ပါသွားအဲ့လိုမျိုးရေနဲ့ညှစ်ချဖို့နောက်ပြီးတော့ဟိုဟာအဝတ်အစားတွေကိုလည်းဟိုဘက်ကိုပြန်လျှော်မယ်ဆိုရင်လည်းဥမာ ziplock bag တို့ပါလို့နဲ့တေချာပိတ်ပြီးတော့ဒီပြန်ပြီးမထွက်အောင်ပေါ့ကြွကြွကြီးဆိုလည်းခြီလိုက်ပေါ့နော်ပေါင်းစောအိမ်ရောက်မှပြန်လျှော်မယ်ဆိုတော့ तू ကဆက်ဆက်ပြီးလောင်းနေဒီအိမ်ကြီးရဲ့အပြင်မှာရှိနေတယ်နောက်တစ်ယောက်ကသွားထီးရင်အဲ့ဒီလက်ကိုအပူလောင်တာမျိုးဖြစ်တာလေ။ဘာလို့ तू ကဟိုဆွဆွတဲ့အရာကိုလောင်ဖို့အမြဲတမ်းကြိုးစားနေခုနပြောလို့ရေနဲ့လှုပ်တာမှန်လားဆိုရေနဲ့လည်း तू ကဆွဆွတော့ activate ဖြစ်မှာပဲ။ဒါပေမဲ့လမ်းကြီးကခံစားချက်မရှိတော့မသိဘူး။လူစကင်းကခံစားချက်ရှိတော့သိနေတယ်လေ။အဲ့တော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့လို့ activate မဖြစ်သေးတဲ့အဝတ်အစားရဲ့အပြင်အဟာကိုထပ်မထီးဖို့ကြိုးစားရမှာပေါ့နော်။တချို့ဆိုရင်ပါဇက်တွေကလည်းမအုံမီတော့ဒီလေဗင်းနဲ့ဝင်သွားပြီးတော့အရန်ချောင်းဆူရပါညာဖြစ်ရင်အဆုတ်ထဲမှာအောက်ဆီဂျင်မရတဲ့လူတယောက်လိုဆက်ဆံပြီးတော့သူ့ကိုအောက်ဆီဂျင်ပေးပြီးတော့အသက်ပြန်ခဲ့တာမျိုးနောက်ပြီးတော့မျက်လုံးထဲဝင်သွားတယ်ပေါ့နော်ခုနမတော်တဆကျွန်တော်ပြောလို့ရေကိုတစ်ဖက်တစ်ချက်စီကဆေးတယ်တို့ဘာလို့ဖြစ်တယ်ဆိုရင်လည်းဒီလုံးဝအမှုံလိုအငွေ့လိုမျိုးမမြင်နိုင်တော့တဲ့အထီကို rinse လုပ်ပြရမှာမပုတ်ဖဲနဲ့ပေါ့နော်တကယ်လို့အဲ့ဒီ CS poison ထိရင်အခုချိန်ထိantidote စိတ်ဖြည်စေမစမရှိသေးဘူးအဲ့လိုချောင်းရံဆိုးလို့ဓာလေးထိုးလိုက်ရင်အဲချောင်းဆိုးတက်တာမယ်လို့မရှိသေးဘူးပေါ့နော်နောက် skin တွေဘာတွေမှာ burn လုပ်တယ်ဆိုရင်လည်းနေပူလောင်တယ်လို့မျိုးဟိုမီးလောင်တယ်လို့မျိုးပဲပေါ့နော် chemical တော့ပထမမရှိအောင်လုပ်ရမှာပေါ့နော်ချက်တာလည်းဒီ skin ပေါ်မှာအငွေ့ကပ်နေရင်ရေလောင်းရင်ပူလဲပူဟုတ်မယ်သူ့လည်းကုံအောင်လုပ်ရအောင်မယ်ရေထိတာနဲ့လည်းသူက activate ဖြစ်အောင်မယ်ဆိုတော့အဲ့လိုမျိုးဟာတွေရှိတော့နေလောင်ထားတဲ့လူနေလောင်ထားတဲ့လူတယောက်လိုဆက်ဆံပြီးတော့ဥပေးပါလို့
American စစ်တပ်တဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲဦးသူရအောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ကြည့်ကြပါ